ရင်းချရင်းနဲ့စစ်တဲ့အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့အချက်အလက်ကိုတုံ့ပြန်တဲ့အနေနဲ့လာမယ့်3နှစ်အတွင်းဒေါ်လာတန် 288.3 သန်းကျော်ကိုပေးအပ်သွားမယ့်အစီအစဉ်အပါအဝင်မဟာဗျူဟာနောက်ဆက်တွဲညချက်တရက်ကိုကနေဒါဆွေရကထုတ်ပြန်လိုက်ပါတယ်။မနေ့ကကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာကနေဒါနိုင်ငံသားကြီးဝင်ကြီးမက်လင်းဂျိုလီနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝင်ကြီးဟာချစ်စာချန်တို့ကဒီအစီအစဉ်ကိုကြီးညာခဲ့ကြတာပါ။ရိုဟင်ဂျာဒုက္ခသည်အရေးနဲ့2021ခုနှစ်ဖေဖော်ဝါရီလဆက်အနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးနဲ့လူသားချင်းစာနာထားထားမှုအကျက်တဲတွေနဲ့ပတ်သက်လို့အများဆုံးထိခိုက်ခံစားရတဲ့သူတွေကိုအဓိကအကူအညီပေးမှာဖြစ်တယ်လို့ပြောပါရယ်မြန်မာအကျက်တဲတွေကိုကူညီဖြည့်ရှင်းတဲ့နေရာမှာရှေ့တန်အာရှနိုင်ငံများအဖွဲ့အာဆီယံကုလသမဂ္ဂနဲ့တခြားနိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့အတူလက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့ပဲဒီလိုမျိုးအောင်မြင်ဆောင်ရွက်နိုင်ဖို့အတွက်ကိုလည်းကနေဒါအထူးတပ်သမတ်တဦးကိုခန့်အပ်သွားမယ်အကြောင်းကနေဒါနိုင်ငံသားရေးဝင်ကြီးမာလင်းဂျူလီကမနေ့ကကြေညာတာပါအခုအစီအစဉ်တစ်ကနေတဆင့်ဖွံ့ဖြိုးရေးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာစီမံချက်တစ်16ခုအတွက်ရန်ပုံငွေတွေရရှိတာပြီးဖြစ်တယ်လို့လည်းဝင်ကြီးတွေကပြောပါတယ်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရွင်ကြဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံအတွင်းကဒုက္ခသည်တွေနဲ့တခြားထိခိုက်ခံစားရသူတွေရဲ့လက်တလောအရေးပေါ်အကျက်တွဲတွေကိုတုံ့ပြန်တဲ့နေရာမှာကာလတို့အတွက်သာမကဘဲနဲ့ကာလလက်နဲ့ကာလရှည်လိုအပ်ချက်တွေကိုဖြည့်ရှင်းနိုင်ဖို့အတွက်ပါအခုအစီအစဉ်ကပံ့ပိုးကူညီမှာဖြစ်တယ်လို့ကနေဒါအစိုးရကြေညာချက်မှာဖော်ပြထားပါတယ်ရှင်